မင်္ဂလာပါစာပီဟောပြောဝဲတွင်နေပတ်သက်လို့အရင်အပတ်ကဝိုင်းဖွဲ့လက်စာရှိပါတယ်မျက်မှောက်ကာလစာပီဟောပြောဝဲရှုခင်တစိတ်တရေတာကိုဆရာမနုနုရီအင်းဝါနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အထဲကထုံနှုတ်ဝိုင်းဖွဲ့ခဲ့တာပါရှေးရှေးစာပီဟောပြောဝဲဖြစ်တည်စကာလစာရေးဆရာကြီးများဟောပြောပုံကိုအရေးအမွဲ့လောက်ပြောဆိုပြခဲ့ပါတယ်အခုစာပေဟောပြောပွဲတွေမှာရှေးကနဲ့မတူတမူချားနာလာတာတချို့ရှိပါတယ်။ကွဲပြားလာတာတွေနဲ့ပတ်သက်လို့ဆရာမနုနုရေးရဲ့ဆရာမောင်သားချို့ရဲ့သူတို့နှစ်ဦးအမြင်တွေကိုဒီတစ်ပတ်အစီရင်ခံသွားပါမယ်။စာပေဟောပြောပွဲတွေမှာစာရေးဆရာတွေဘာကြောင့်ဒီလောက်တောင်မမောမပန်းလိုက်ပြောပြနေပါသလဲ။ဆိုင်ဆရာတိုင်းမှာသူ့အကြောင်းနဲ့သူရှိပါလိမ့်မယ်။ဆရာမနုနုရီအင်းဝါကတော့စာပေဟောပြောပွဲယဉ်ကျေးမှုကိုတကယ့်ကိုနှစ်နှစ်ကာကာချစ်ခင်လေးစားလို့ဒီလိုစာရေးအပြည့်ခံခရီးလမ်းပန်းအပင်ပန်းခံပြီးလိုက်ဟောနေတာပါ
။စာပေဟောပြောပွဲယဉ်ကျေးမှုဆိုတာလေးကိုကျွန်မအင်မတန်ကိုချစ်ပါတယ်။ဒါဟာကျွန်မတို့နိုင်ငံတနိုင်ငံလေးတည်းပဲရှိတယ်လို့တောင်ပြောလို့ရတယ်။သူများနိုင်ငံလိုမဟုတ်ဖဲနဲ့စာရေးဆရာနှစ်ယောက်သုံးယောက်လုံးကဒီလိုကွင်းမြေမှာခန့်မာကြီးတွေထဲမှာပြောသည်မြဟောသည်မြဟူစာဖတ်ပရိသတ်ကမင်းကြီးမင်းယူနားထောင်တာတချို့ဆိုရင်ဟိုရွာတွေမှာလေကတိယုမှာဖနက်ဖင်ခုပြီးတော့နားထောင်တဲ့ပရိသတ်မျိုးလေးရှိတယ်။နောက်တစ်ခုကျွန်မခေါ်ယူတာကနားနဲ့ခံစားတဲ့အမှုပညာကိုကျွန်မတို့ဗမာလူမျိုးတွေခံစားနိုင်တယ်ဆိုတာအဲ့ဒါတစ်ခုလေးခေါ်ယူပါတယ်။အဲ့ဒါလေးတော်တော်လေးခက်တယ်လို့ကျွန်မကြားဘူးလေ။အဲ့တော့စာပေကိုမျက်နှာတန်ဖိုးထားမှုနဲ့နိုင်ငံရေးနှိုးချမှုမှာတော့ကျွန်မတို့ဗမာကကဘာနဲ့ရမောင်တန်းနိုင်တယ်လို့ကျွန်မထင်ပါတယ်။အဲ့ဒီစိတ်နဲ့လေစာပေဟောပြောပွဲတွေကိုလိုက်ပြီးတော့ကျွန်မဟောနေတာ
။ဒီလိုစာပေဟောပြောပွဲကိုတန်ဖိုးထားတော့အရင်အပတ်ကအစီရင်ခံခဲ့သလိုစာပေဟောပြောပွဲမှာစာချောင်းပေချောင်းပြောတာစာလက်ရာတစ်ခုကိုဟောပြောသူကခန်းစားပြသွားတာစသဖြင့်စာပေရေးရာဟောပြောချက်တွေကိုဆရာမကမြင်ကျင်ကြားကျင်တာပါ။ဒါပေမဲ့စာပေဟောပြောပွဲတွေလည်းခေရည်စည်းကိုမလွန်ဆန်နိုင်ပါဘူးစာပေဟောပြောပွဲမှာနိုင်ငံရေးဟောပြောချက်တွေဝင်လာပါတယ်ဒီလိုဝင်လာတာနဲ့ပတ်သက်လို့ဆရာမကအခုလိုပြောပြပါတယ
်အခု2023-2025အဲ့ဒီပတ်ဝန်းကျင်မှာကြတော့စာပေဟောပြောပွဲပုံစံလေးကနည်းနည်းလေးပြောင်းသွားတယ်လို့ကျွန်မထင်တယ်ပြောင်းသွားတာဆိုတာအဲ့ဒီလူစာချောင်းပေချောင်းပြောတဲ့ဇာတ်ရေးဆရာရဲ့နောက်ပြီးတော့ဒါလေးကျမတို့နိုင်ငံအခြေအနေနဲ့ခက်ခဲတောင်းဆိုချက်ပါပဲနိုင်ငံရေးနဲ့ပတ်သက်တာတွေကိုစင်ပေါ်မှာပြောကြတာပေါ့နော်နိုင်ငံရေးနဲ့ပတ်သက်တာဆိုဒီမှာကျမအမြင်ကတော့ပေါ့ဇာတ်ရေးဆရာဟာဟိုဒီစာပေဟောပြောပွဲကိုလာတဲ့ပရိသတ်ကိုနိုင်ငံရေးနဲ့ပတ်သက်လို့ဆရာလုပ်ပြီးတော့ပြောတာမျိုးကိုမဖြစ်တဲ့ဘူးလို့ကျမထင်တယ်နော်ဟိုနားထောင်တဲ့လူအတွက်လဲဘာမှအဲ့ဒီအတွက်ကိုအများကြီးရမသွားဘူးလို့ကျမထင်
ဆီယာမကအပြောင်းအလဲကိုအသင့်အတင့်နှလုံးသွင်းလက်ခံတာကိုသတိထားမိပါလိမ့်မယ်။အပြောင်းအလဲဟာစာရေးဆရာတွေလောလေလို့ဖြစ်တာလို့မဆိုပါဘူး။ပရိသတ်တွေအစ်စ်နှိမ့်ကြသွားတာကြောင့်လို့လဲရိုးမယ်မဖွဲပါဘူး။ခစ်လိုအပ်ချက်အရာလို့ဆိုတဲ့အပြောဟာမျက်မျှတတရှိတယ်လို့အောက်မိပါတယ်။ဒီတဲ့ဆိုတယ်လို့ဆီယာမယူဆတာကစာပေစင်မြင့်ပေါ်ကနေပြီးအစိုးရအဖွဲ့ကိုပုတ်ခတ်ပြောဆိုတဲ့အမှုအကျင့်တွေပါ။
နောက်တစ်ချက်ကနိုင်ငံရေးအကြောင်းပေါ့နိုင်ငံရေးနဲ့ပတ်သက်တဲ့အဆိုအမိန့်အသည့်တွေကိုပြောတာတဲ့ဆိုတာကအဲ့ဒီလက်ရှိအဆိုရကိုမကျေနပ်လို့ဆဲဆိုတဲ့ပုံစံပေါ့လက်ရှိအဆိုရရဲ့မကောင်းချောင်းတွေပေါ့အဲ့ဒါမျိုးတွေနဲ့နောက်ဆဲဆိုတဲ့ပုံစံပေါ့အဲ့ဒါမျိုးတွေကိုပြောတာမျိုးလည်းမဖြစ်သင့်ဘူးလို့ကျွန်မထင်တယ်နော်အဲ့ဒါမျိုးလေးတွေဖြစ်လာကြတယ်ပေါ့
ဆရာမလိုပဲနိုင်ငံရေးစင်နဲ့စာပေစင်တသွင်တစ်မျိုးစီပဲလို့သဘောထားတာကဆရာမောင်သားချူပါနိုင်ငံရေးအကြောင်းပြောမယ်ဆိုရှုပ်ထွေးသွားစရာလမ်းအများကြီးပါမြန်မာနိုင်ငံမှာပါတီတွေကများတော့ကိုပြောရည်အကြောင်းအရာတစ်ခုဟာပါတီတစ်ခုကိုစားပြောရရောက်သွားနိုင်ပါတယ်ပါတီတစ်ခုကိုစားပြောရရောက်တာနဲ့တပြိုင်နက်စာရေးဆရာရဲ့စကားကိုတခြားပါတီတွေကမေးခွန်းထုတ်เสียဖြစ်လာနိုင်ပါတယ်ဒီလိုဖြစ်မှာကိုမောင်သားချူမလိုလားပါဘူး
စာပြီးဟုတ်ပြောဖြစ်တဲ့အခါမှာတခါတခါကြာရင် NLD ကဖြစ်ရရှိတယ် NLD အလန်ထောင်ထားတယ်ကျွန်တော်တားတယ်အဲ့ဒါမလုပ်ပါနဲ့တို့စာရေးဆရာတွေကပါတီတစ်ခုတည်းအတွက်ပြောနေတာပေါ့လူရဲ့ခံစားချက်တို့လူရဲ့ကိုယ်ကျင့်ကြရလို့ဆိုတာပါတီတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူးရိုးသားဖို့ပြောနေတာမင်း NLD ပါတီတစ်ခုတော့မဟုတ်ဘူးတက်ဆာညာနဲ့လည်းဆိုင်တယ်ကျမလည်းဆိုင်တယ်တမိုးသားလို့လည်းဆိုင်တာလူမျိုးနဲ့လည်းမပတ်သက်ဘူးအိန္ဒိယနိုင်ငံသားဆိုမျိုးသားနဲ့ဗမာဆိုမျိုးသားရုရှားဆိုမျိုးသားနဲ့အမေရိကန်လူသားအလုံးကမျိုးသားတင်တာတို့တော့ပြောနေတာအားလုံးနဲ့ဆိုင်တယ်
ဒီအရေးမှာစာပေဟောပြောပွဲနဲ့ကင်းကင်းနေတဲ့နိုင်ငံရေးသမားကိုမောင်သားချူလေးစားပါတယ်အထူးသဖြင့်ဥကိုကိုကြီးပါဥကိုကိုကြီးနဲ့မောင်သားချူစကားပြောပြပုံကိုနားဆင်ကြည့်ပါရှင
်ဒီစစ်ကြီးကျောင်းသားကောင်ကိုကိုကြီးဆိုရင်ကျွန်တော်နဲ့တူတူခါဖြစ်ပြီဆိုရင်ဆရာချူကျွန်တော်မလိုက်ဘူးလို့ပြောတယ်ကျွန်တော်အားတင်တယ်ဘာလို့လဲကိုကိုကြီးလို့ကျွန်တော်ပြောတယ်ကျွန်တော်နဲ့မဆိုင်ထင်တယ်ဆရာဆရာလို့လို့ပါဆရာစာပေဟောပြောလို့ဆက်မချေတာလေကျွန်တော်စာပေဟောကိုပဲကျွန်တော်ပါဘူးကျွန်တော်နိုင်ငံပြောပါဆရာစာပေကျွန်တော်ကမပါဘူးကျွန်တော်လေကဲဒါဆိုကျွန်တော်ဆိုင်ဖို့ပြင်မယ်လားနိုင်ငံနဲ့နိုင်ငံတော်သားများစိတ်ကြဖွံ့ဖြိုးတိုးတက်ရေးဆောင်ဟောပြောလိုက်ပါဆိုတော့အဲ့ဒါလိုက်မစရာစပီဆိုရင်တော့ကျွန်တော်လည်းရှင်းစရာစပီဆိုတော့ Detrisha ဆိုတော့တိတ်နဲ့ဆိုင်တော့ပါလေကျွန်တော်တို့နဲ့လည်းဆိုင်မတန်လာဘူးစရာကျွန်တော်တိတ်မသိဘူးစရာ
အခုအစီရင်ခံခဲ့တာကနိုင်ငံတနန်တလျာအတော်စိတ်စိတ်ကလေးလိုက်ဟောနေရတဲ့စာရေးဆရာနှစ်ဦးရဲ့စပီဟောပြောပွဲနဲ့နိုင်ငံရေးဆက်ဆက်မှုအပေါ်အမြင်ပါဆရာနှစ်ဦးနဲ့သဘောတူတူရှိနိုင်သလိုမတူတူတွေလည်းရှိမှာပါပဲလွတ်လပ်စွာသဘောအမြင်ကွဲလွဲခွင့်ရှိပါတယ်တောတက်ရှင်အများစဉ်းစားခွင့်အစဉ်ကြီးဉဏ်ပွားခွင့်ရအောင်တင်ပြလိုက်တာပါရှင်။စပီးမြင့်ပြီးလူမျိုးတင်ပါစေ။